နိုင်ငံတော်အနှောက်အယှက်ဖြစ်စီလို့သူများရဲ့ဘေးအန္တရာယ်မှာကာကွယ်စောင့်ရှောက်တဲ့ဥပဒေကိုဖျက်သိမ်းမဲ့ဥပဒေကိုအခုလိုကြိုတင်လိုက်တဲ့ပေါ်ဥမင်းလွင်ဦးတို့အာရှလူခွင့်ရေးကော်မရှင်ကဘယ်လိုသဘောထားရှိပါသလဲခင်ဗျ။
ကျွန်တော်တို့အာရှလူခွင့်ရေးကော်မရှင်ကတော့ဒီဥပဒေရုပ်သိမ်းလိုက်တဲ့အတွက်အလွန်တရာဝမ်းမြောက်ဝမ်းသာနဲ့ကြိုဆိုတယ်။ဘာဖြစ်လို့လဲဆိုတော့ကကျွန်တော်တို့ဒီလူတဦးကိုပြည်မှုဆိုင်ရာဥပမာရင်းနဲ့ဖမ်းရင်တော့မှ24နိုင်တဲ့ကျော်လွန်ပြီးတော့ဖမ်းလို့မရဘူး။နောက်ရုံးတင်ရမှာဖြစ်တယ်။အဲတော့ဒီအခုနိုင်ငံတော်ကနောက်ဆက်ဖြစ်စည်းသူများအဲ့ဦးတွေရဆိုလို့ရှိရင်လူတဦးကို6လတစ်ကြိမ်ရုံးမထုတ်ဘဲနဲ့ဖမ်းထားနိုင်တယ်။နောက်တစ်ခါနောက်ထပ်6လဒီလိုနဲ့တက်တန်းတူပြီးဖမ်းထားနိုင်တဲ့အတွက်လူခွင့်ရရှိတော့နေကြည့်မယ်ဆိုလို့ရှိရင်လူတွေကိုကျိုးချောင်းခိုင်လုံမှုတစုံတရာမရှိဘဲနဲ့ဖမ်းဆီးချုပ်နှောင်ဖို့အတွက်ခွင့်ပြုထားတဲ့ဥပဒေလိုမျိုးဖြစ်နေတဲ့အတွက်ဒီဥပဒေတွေပေးဖြတ်တာကိုတော့ကျွန်တော်တို့လွန်စွာအားရဝန်သားနဲ့ကြိုဆိုပါတယ်ခင
်ဗျာ။ဥမင်းလွင်ဦးတို့အတွေ့အကြုံအရဒီဥပဒေကနိုင်ငံရေးလှုပ်ရှားသူတွေပါဝင်ပေါ့နော်အများပြည်သူတွေကိုဘလောက်ထိဖိနှိပ်ဒုက္ခပေးသလဲဆိုတာလေးလည်းတစ်ချက်လောက်ပြောပြပါခင်ဗျာ
။ကျွန်တော်တို့ရဲ့အတွေ့အကြုံအရဆိုလို့ရှိရင်ဒီဥပဒေနဲ့ပန်းစီချင်းခံရတဲ့သူတွေတော်တော်များများကထောင်ထဲမှာ10နှစ်15နှစ်အဲ့ဒီလောက်ထိနေကြရတဲ့လူတွေရှိတယ်။အဲ့ဒီလိုမနေရဘဲနဲ့နေအခြေချုပ်နဲ့ပန်းစည်းချုပ်အောင်ထားတဲ့ဥစ္စာတွေလည်းရှိတယ်။ဒါတွေကတော့ဗျာရခင်တော်ကတော့အောင်ဆန်းစုကြည်ကိုလည်းဒီဥပဒေနဲ့ပဲရေးယူခဲ့ဘူးတယ်။နောက်ပြီးတော့တခါဦးဝင်းတင်တို့လည်းဒီဥပဒေတွေနဲ့ပဲပန်းစည်းရေးယူခဲ့ဘူးတာတွေကိုကျွန်တော်တွေ့ရတယ်။ဒီဥပဒေဟာဟိုအရင်အင်္ဂလိပ်ကိုလိုနီလက်ထက်ကနေချက်ကိုလိုနီတွေရဲ့အုပ်ချုပ်မှုကိုဟာကွယ်ပြီးနိုင်မှုအတွက် State Protection Law ဆိုပြီးပြဋ္ဌာန်းထားတဲ့ဥစ္စာဖြစ်တယ်။အခုကျွန်တော်တို့မိမိနိုင်ငံသူနိုင်ငံသားတွေလွတ်လပ်ရေးရပြီးအုပ်ချုပ်နေတဲ့အချိန်မှာဒီဥပဒေကရှိလဲမရှိသင့်တော့ဘူးထားလဲမထားသင့်တော့ဘူးလို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျာဒီဥပဒေကြောင့်လူတွေတော်တော်များများဘဝပြတ်တဲ့အထိခံစားခဲ့ရတယ်ဆိုတာဒီလည်းကျွန်တော်တော်တော်များများသိရှိရပါတ
ယ်ဒီလိုဖိနှိပ်တဲ့ဥပဒေတစ်ခုရုပ်သိမ်းလိုက်ပြီဆိုတော့အများပြည်သူအကျိုးအတွက်ကိုအမှန်တကယ်ရှေ့ရှုတာဒီလိုဒီမိုကရေစီစနစ်ကိုတကယ်သွားနေပြီဆိုရင်နောက်ထပ်ကဘယ်လိုဥပဒေတွေဖျက်သိမ်းဖို့ရှိသေးလဲမသိခင်ဗျာ
ဖျက်သိမ်းတဲ့ဥစ္စာတွေကတော့တော်တော်များများရှိပါတယ်အဲဒီဥစ္စာကရခင်ကလေးရလေလွတ်တော်ဒီမှာတင်ပြခဲ့ဘူးလေလွတ်တော်ကနေပြီးတော့ဆိုင်းကနာတို့အချိန်မတန်သေးတာတို့အစားအာဟာရနဲ့ပဲအချိန်ဆွဲခဲ့လို့ဒါတွေကမလုပ်ဖြစ်ခဲ့တာပါဒီအစိုးရတိလက်ထက်မှာတော့ဒီဥစ္စာတွေကိုရခင်ကလေးကပယ်ဖြတ်ဖို့အတွက်အသင့်ဖြစ်ဖို့စီရင်နေရှိပြီးသားဖြစ်ပါတယ်အဲ့တော့အဲ့ဒီဒီပေါ်မှာသူတို့လင်းလင်းမြန်မြန်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ယူဆပါတယ်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါပဲခင်ဗျာရပါတယ်